ကျန်းခန့်သားလို့မဘာရဲ့လားတူတော်မောင်ပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်တုန်းကလူမှုကွန်ရက်စာမျက်နှာတွေပေါ်မှာစိတ်မချမ်းသာစရာဗီဒီယိုဖိုင်တစ်ခုတက်လာတာကိုကြည့်လိုက်ရတယ်။မင်္ဂလာတုံမြို့နယ်ထောက်ကျန်လမ်းစုံမှာစူစူကီးရင်ပေါ်ကရင်မောင်းတစ်ယောက်ကိုနှစ်ကင်းကြောင်တောင်လူမြင်ကွင်းကြီးထဲမှာဆိုင်ကယ်3စီးစီးလာတဲ့လူ9ယောက်ကအဓမ္မဝိုင်းမီထိုးကျိတ်နေကြတာပါ။ထိုးကျိတ်ခံရတဲ့ရင်မောင်းရဲ့ဘေးမှာသူ့ဇနီးဖြစ်သူလဲပါလာတယ်လို့သိရပါတယ်ငါတူ။ဗီဒီယိုဖိုင်ကအတော်လေးကြာပါတယ်။နိုင်ထက်စီးနင်းတဲကြီးမဲကြီးထိုးကျိတ်နေကြတာပါ။ဘယ်သူမှဝင်မဆွဲရကြပါဘူး။နောက်တော့အဲ့ဒီဗီဒီယိုဖိုင်ကနေခြေရခံပြီးအချမ်းပတ်တဲ့လူ9ယောက်စလုံးကိုဖမ်းမိတယ်လို့သိရတယ်။သူတို့ကတရားမဝင်ဆိုင်ကယ်ကယ်ရီဆွဲနေကြတဲ့သူတွေပါ။သူတို့စီးလာတဲ့ဆိုင်ကယ်တွေကလည်းလိုင်စင်မဲ့ဆိုင်ကယ်တွေလို့သိရပါတယ်။ဟိုတလော့ကလည်း၄000ကန်လမ်းမဘက်မှာဆိုင်ကယ်စီးလာတဲ့လူ2ယောက်ကစပိန်စီးလာတဲ့လူ1ယောက်ရဲ့ပတ်စံအိတ်တွေနဲ့ဖုန်းတွေကိုလုသွားတယ်လို့ကြားလိုက်မိတယ်။အဲ့ဒီဘက်မှာမကြာခဏဆိုင်ကယ်သမားတွေမှောင်ရိပ်ခိုပြီးလုနေကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းမြောက်တကုံဘက်မှာစပိန်စီးလာတဲ့အမျိုးသမီး1ယောက်ရဲ့လက်ကင်ဖုန်းကိုအမျိုးသားနှစ်ယောက်ကဆိုင်ကယ်စီးပြီးလူရက်ခဲ့ကြပါသေးတယ်။ခုတလောရန်ကုန်မှာမကြာခဏဆိုင်ကယ်စီးပြီးလူရက်အကြမ်းဖက်မှုတွေဖြစ်ဖြစ်နေတယ်။အထူးသဖြင့်ရွှေပြည်သာ၊လှိုင်သာယာ၊မြောက်တကုံ၊တောင်တကုံ၊ဒေါ်ပုံ၊တာကိတ္တ၊တင်ငန်းကျွန်း၊မင်္ဂလာတုံနဲ့တောင်မွေမြို့နယ်တွေမှာလိုင်စင်မဲ့ဆိုင်ကယ်တွေအများများလာတယ်။တချို့ဆိုင်ကယ်တွေကနံပါတ်ပြားအတုတွေတက်ထားပြီးတချို့ဆိုင်ကယ်တွေကနံပါတ်ပြားတော့မပါကြပါဘူး။နံပါတ်ပြားတော့မပါတဲ့ဆိုင်ကယ်တွေဟာလမ်းလျှောက်လာတဲ့လူတွေနားကနေအရှိန်ပြင်းပြင်းဗယံပရာအတန်ကျဲကျဲလောင်လောင်နဲ့ပုတ်ကက်မောင်းနှင်သွားကြတာစင်ကြေပုံးရက်ွက်တွေမှာမယိုးနိုင်တဲ့မြင်ကွင်းတစ်ခုပါမကြာခဏဆိုင်ကယ်အက်ဆီဒန့်တွေဖြစ်နေပြီးလိုင်စင်မဲ့ဆိုင်ကယ်တွေဖြစ်နေတာကြောင့်နင့်နာသူတွေဟာဘယ်သူ့ကိုဘယ်လိုထောက်ထားနဲ့တိုင်ကြားရမှန်းမသိကြပါဘူးအခုနောက်ပိုင်းလိုင်စင်မဲ့ဆိုင်ကယ်တွေကြောင့်ရင်မတော်တဆမှုတွေများပြားလာတဲ့အပြင်ဒုစရိုက်မှုကျူးလွန်တဲ့သူတွေဟာလိုင်စင်မဲ့ဆိုင်ကယ်တွေကိုအသုံးပြုနေကြတာကြောင့်တရားဥပဒေစိုးမိုးမှုကိုပါထိခိုက်တဲ့အနေအထားဖြစ်လို့လာနေပါပြီစစ်တမ်းတွေရ2018ခုနှစ်မှာရင်တိုက်မှုပေါင်း18000ကျော်ဖြစ်ပွားခဲ့ပြီးလူ9000ကျော်သေဆုံးခဲ့တာ2900ကျော်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။တရက်မှာလူ14ယောက်နှုန်းနဲ့ပြန်မြသေဆုံးနေတာပါ။2016ခုနှစ်ကလည်းရင်မတော်တဆမှု10000ကျော်ဖြစ်ပွားခဲ့ပြီးမော်တော်ဆိုင်ငယ်ကြောင့်ဖြစ်ပွားမှု6000ကျော်ရှိခဲ့ပါတယ်။ရင်မတော်တဆမှုကြောင့်ဒဏ်ရာရရှိသူ2000ကျော်ရှိခဲ့ပြီးမော်တော်ဆိုင်ငယ်ကြောင့်ဒဏ်ရာရရှိသူ9000ကျော်ရှိခဲ့တာမော်တော်ဆိုင်ငယ်ကြောင့်ပဲသေဆုံးသူ1500ကျော်ရှိခဲ့ပါတယ်။ရင်အက်ဆီဒန့်တွေရဲ့ထက်ဝက်ကြော်ကြော်လောက်ကမော်တော်ဆိုင်ကယ်တွေကြောင့်ဖြစ်ခဲ့ရတာပါတကယ်တော့1999ခုနှစ်ဧပြီလ1ရက်နေ့ကစတင်ပြီးရန်ကုန်မြို့မှာဆိုင်ကယ်စီးနှင်းခွင့်မပြုတော့တာပါငါတူရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ကတော့2013ခုနှစ်မှာမြို့တော်စီပင်သာယာရေးဥပဒေထုတ်ပြန်ပြီးဒလနဲ့စိတ်ကြီးကနောင်တို့မြို့နယ်တွေမှာအပကြံစီပင်သာယာနယ်နိမိတ် 32 မြို့နယ်အတွင်းမှာဆိုင်ကယ်မစီးရဥပဒေကိုထုတ်ပြန်ထားတာပါဒါပေမဲ့အခုချိန်မှာတော့ထုတ်ပြန်ထားတဲ့ဥပဒေကိုမလိုက်နာပဲရန်ကုန်မြို့တွင်းကမြို့နယ်တော်တော်များများမှာလိုင်စင်မဲ့ဆိုင်ကယ်တွေပေါ်ပေါ်တင်တင်စီးနှင်းနေကြပြီးအခြေတွက်ဟာလည်းတဖြည်းဖြည်းနဲ့တရားဥပဒေစိုးမိုးမှုကိုချိန်ချောက်လာတဲ့အနေအထားတိများပြားလို့လာခဲ့ပါပြီငါတူတရားမဝင်လိုင်စင်မဲ့ဆိုင်ကယ်အများစုဟာတရုတ်နိုင်ငံဘက်ကဝင်ရောက်လာကြတာဖြစ်ပြီးအမခန့်ချက်လည်းမရှိသလိုဈေးနှုန်းကလည်းတသိန်းကျော်ကျော်နှစ်သိန်းနီးပါးလောက်နဲ့ဝယ်လို့ရနေကြတာကြောင့်ဒုစရိုက်မှုကျွလွန်တဲ့သူတွေအတွက်လလန်းမိတဲ့ငွေကြေးအနေအထားလည်းဖြစ်လို့နေပါတယ်တရုတ်နိုင်ငံလို့အင်ဂျင်တက်ဆိုင်ကယ်အများစုဟာအရေးအသွေးညံ့ဖျင်းပြီးအမခန့်ချက်လည်းမရှိတာကြောင့်သူတို့နိုင်ငံထဲမှာတော့အသုံးဝယ်မပြုပါဘူးတရုတ်နိုင်ငံထဲမှာအနေရရှိတဲ့အင်ဂျင်တက်ဆိုင်ကယ်တွေအစားလျှက်စစ်ဆိုင်ကယ်တွေပဲအများဆုံးအသုံးပြုကြတယ်လို့သတင်းတွေထဲမှာဖတ်ရပါတယ်။ရင်ညောပိတ်ဆို့တာမော်တော်ကားနဲ့သွားရလာရခက်ခဲတဲ့နေရာတချို့နဲ့စင်ကြေပုံးရက်ွက်တွေမှာမော်တော်ဆိုင်ကယ်ပြန်ပြီးစီးနှင်းခွင့်ပြုဖို့တချို့ကအကြံပြုကြတာရှိပါတယ်။အဘကတော့အဲ့ဒီအကြံကိုလက်မခံပါဘူး။စီကံပိုင်းဆိုင်ရာရော့ရီရော့ရဲနဲ့တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ထိရောက်တဲ့အရေးယူမှုတွေမလုံနိုင်တဲ့အနေအထားမျိုးမှာကောင်းကျိုးတဲ့စိုးကျိုးကပိုးပြီးများလိမ့်မယ်ဆိုတာတွေးကြည့်တာနဲ့တင်သိတာနေပါတယ်။အခုတောင်ဒီလိုဗျံပရာတွေဖြစ်ပြနေတာတရားဝင်သာခွင့်ပြုပေးလိုက်လို့ကတော့ထိမ့်မနိုင်သိမ့်များတွေဖြစ်ကုန်ပါလိမ့်မယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကလည်းရွှေပြည်သာနဲ့လှိုင်သာယာဘက်မှာလိုင်စင်မဲ့ဆိုင်ကယ်တွေတောင်းချမ်းပြီးဒုစရိုက်မှုတွေထူပြောလာလို့တရားမဝင်ဆိုင်ကယ်စီးတဲ့သူတွေကိုအရေးကြီးသွင်းကုန်ဥပဒေပုံမှန်ရှေ့အရထောင်ဒဏ်3နှစ်ထိချမယ်ဆိုပြီးတပ်ဆိုင်ရာဒေသအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းခဏပါပဲ။ထိရောက်တဲ့အရေးယူဟန်တားမှုတွေမလုံနိုင်ခဲ့ကြလို့စီးကမ်းမဲ့ဆိုင်ကယ်တွေပြန်ပြီးများပြားလာပါတယ်။အရေးယူမယ်လို့ကြေညာလိုက်တဲ့ကာလမှာဆိုင်ကယ်တွေကိုအိမ်ထဲခြံထဲမှာတင်ထားလိုက်ကြတယ်ပြီးတော့သွေးအေးသွားတာနဲ့ပြန်ပြီးထုတ်စည်းလာကြတယ်ဖမ်းပြီးပြန်ရင်လည်းထိရောက်တဲ့ပြစ်ဒဏ်မပေးဘဲဒဏ်ငွေအနှဲငယ်လောက်နဲ့ပြန်လွှတ်ပေးလိုက်တာမျိုးရှိတော့ဥပဒေကိုမလေးစားကြတော့ပါဘူးဒီတော့တရားမဝင်လိုင်စင်မဲ့ဆိုင်ကယ်တွေညှော့နှဲသွားစေခြင်းရင်သွင်းကုန်ဥပဒေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့လိုပါတယ်လိုင်စင်မဲ့ဆိုင်ကယ်တွေကိုဖမ်းမိရင်ထိရောက်တဲ့ပြစ်ဒဏ်နဲ့အရေးယူအပြစ်ပေးဖို့လည်းလိုအပ်ပါတယ်ဆိုင်ကယ်တွေကိုတင်းစီပြီးလူကိုယ်ပါထောင်ဒဏ်ပေးလိုက်ရင်တော်ရုံလူမစီးရတော့ပါဘူးအဓိကကတော့မော်တော်ဆိုင်ကယ်နဲ့တက်ဆိုင်တဲ့ဥပဒေကိုအသက်ဝင်လန်အောင်ထုတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းတိတိကျကျအရေးယူအပြစ်ပေးဖို့လိုအပ်ပါတယ်လို့အကြံပြုရင်းဒီတစ်ပတ်နားလိုက်ပါရစေ။မင်းလဲအားရင်စာပြန်ပါချစ်လက်စွာသောမင်းရဲ့အဘစန်နီဦး